မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြုံနေရခြင်းတရားမဝင်ဖန်ဆီးမှုတွေကြောင့်ရှားပါးအရာတွေလပိုင်းတွေဆုံးရှုံးမှုတွေတိုးလာနေရကိုအမြန်ဆုံးတားဆီးဖို့ပဝင်းရည်လှူရှားသူတွေတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အထောက်အခံပါ။ကပ်ရောဂါကာလသွားလာလှူရှားမှုကန့်သက်ချက်တွေကြောင့်ထင်းထင်းဆောက်ဆောက်ကြီးအားနည်းနေခြင်းမှာတရားမဝင်ဖန်ဆီးမှုတွေကြောင့်ဒီနေ့တည်းအရာတွေလပိုင်းတွေတည်ဆုံးမှုတိုးလာနေရလို့ပဝင်းရည်ထင်းထင်းအဖွဲ့တွေကပြောပါတယ်။မျိုးတုံးပြောက်ကွယ်မဲ့အနေအထားကြောင့်ထင်းထင်းဆောက်ချောက်ထားတဲ့အရာတွေလပိုင်းတွေဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်း2កောင်ကနေ9កောင်ထိတည်ဆုံးခဲ့ပူပေမဲ့ဒီနှစ်ထဲမှာတည်ဆုံးတာ8កောင်ထိရှိလာကြောင်းလဲတားငယ်ထင်းထင်းအဖွဲ့ WC ရဲ့မြန်မာကကိုနိုင်လင်းကပြောပါတယ
်ပထမကိုဗစ်ဆောက်ချောက်ခြင်းမှာဒါဒီ MOHS ကလည်းပေါ့နော်ဒါဟိုဒီဟိုဟာလေးတောင်းရှောင်းနဲ့ထုတ်တယ်ပေါ့နော်ဒါဒီဒီနောက်တန်တထားလေးရှိတယ်နောက်တန်ကြီးသားကြီးတွေမှာလည်းခီးသွားတာတော့အခြားကနေမှုရှိလာတဲ့အတွက်အချိန်မှာနည်းနည်းလေးထင်းထင်းလုံရနည်းနည်းလေးဘယ်လိုပြောမလဲဟိုအားနေသွားတယ်ပေါ့နော်အဲ့အချိန်မှာဒါရှော့သမားတွေများလာတယ်အဲများလာပြီးတော့ဆော့တိုက်မှုဖြစ်တယ်ပေါ့ဒါနေကင်းမှပြည်လို့ညဘက်မှာဆိုရင်ဒါဒါဒီဆော့တိုက်မှုများလာပေါ့နော်ဒါတော့အဲ့မှာနည်းနည်းလေးဒါအဲဆော့တိုက်မှုကြောင့်မလို့ဒါအရာတွေလက်မှတ်နေပြေးထွားတယ်ပြီးယူဆတာပေါ့နော်
ဒီအရီလပိုင်းတွေထင်းထင်းတနစ်စီမံချက်ဖြင့်စူပေါင်းဖွဲ့တွေရဲ့နိုဝင်ဘာ၁ရက်နေ့ကနေ15ရက်နေ့ထိနိုင်ပေါင်း118နာရီကင်းလက်စစ်ဆေးမှုတွေအတွင်းလျှစ်စစ်တပ်နဲ့ရှော့တိုက်၅ဖက်နဲ့ဆက်လီ၄စီးကိုဖမ်းဆီးရမိခဲ့တယ်လို့လည်းပြောပါရယ်။ရှားပါလပိုင်းတွေကိုထင်းထင်းဆောက်ရှောက်အောင်တရားမဝင်ဖမ်းဆီးသူတွေကိုထိထိရောက်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်း ARI လပိုင်းတွေကိုကာကွယ်ရေးလှုပ်ရှားမှုမှာဦးဆောင်ပါဝင်နေတဲ့ Nature Advocacy အဖွဲ့ကကိုငိမ့်စော်ကိုကပြောပါရယ်
။အောက်မှာဖြစ်နေတဲ့ဥစ္စာတွေကတော့မျိုးစုံရှိတယ်။ကျွန်တော်ရဲ့ဒီရွယ်ချက်ကတော့ဒီဆင်းရဲသူတွေကိုဒါလိုက်ဖမ်းတာတဲ့ဒီစီးပွားပြစ်ဒါဟိုခိုင်းနေပါရဲ့အနေပေါ့နော်အဲ့လိုမျိုးကာတယ်ပုံစံမျိုးထောင်ပြီးတော့ဒါ organized crime အနေနဲ့ဒါစီးပွားပြစ်လုပ်နေတဲ့ဥစ္စာတွေဒါအကြီးအကျယ်ဒါဟိုနေကြီးရေဟိုပိုက်ကြီးရေအကြီးကြီးဝယ်ပြီးတော့ဒီနေဒီပိုက်တွေမှာဒီ wire ချိုးတွေသွဲတန်းပြီးတော့ရှိသမျှမြေထဲမှာရှိသမျှဒီငါးအကုန်လုံးတစ်ပိုင်ရောဟိုပစုံရောငါးအောင်ဖြတ်ပါမကြအကုန်လုံးဖမ်းနေဆိုရဲအဲ့လိုမျိုးတွေအဓိကဒါဟိုတရားဥပဒေနဲ့စုံစမ်းဖို့ထုတ်ပြီးတော့တရားဥပဒေနဲ့အရေးယူပြလိုက်တဲ့ဥစ္စာကဒါအများကြီးသက်သာသွားမယ်လို့ကျွန်တော်တို့ဟိုမျှော်နေတယ်ပေါ့
ရှော့တိုက်ငါးဖန်သူတွေကိုငါးလုပ်ငန်းဦးကြီးကအရေးယူဆောင်ရွက်တာတည်းရှိသလိုပြစ်မှုထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်၃နှစ်ကျခံရမှာလည်းဖြစ်ပါတယ်အခုလိုထောင်ဒဏ်သတ်မှတ်ထားပြီးမဲ့ရှော့တိုက်ငါးဖန်သူတွေကရှိနေပြီးဥပဒေကိုပြင်ဆင်ပြီးပြစ်ဒဏ်တိုးမြင့်တင်တယ်လို့လက်ရှိအချိန်မှာ ARA လက်ပိုင်ခြေပြုတ်ခီးသွားလုပ်ငန်းကိုအကောင့်ထည့်ပေါ်ထားပြီးမဲ့ဒေတာကန်တွေကိုအလုတ်ကိုင်ခွင်လန်းတွေအခုတက်ပို့ပြီးဖန်တီးပေးဖို့လဲနိုင်ငံတော်အနေနဲ့ဆောင်ရွက်တင်တယ်လို့ပြောပါတယ်။တရားမဝင်ဖမ်းဆီးမှုတွေနဲ့စောင့်ရှောက်မှုအားနည်းနေရာကြောင့်ရှားပါ ARA လက်ပိုင်တည်ဆုံးနေရတဲ့အခြေအနေကိုဖြေရှင်းဖို့တမရနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုတင်ပြတောင်းဆိုမဲ့အစီအစဉ်မှာလက်မှတ်ရေးထိုးပါဝင်မဲ့သူတွေကိုလည်းပတ်ဝန်းကျင်တင်းတင်းလှူရှားသူတွေကစုဆောင်းနေပါတယ်။အခုချိန်ထိလက်မှတ်ရေးထိုးသူ12,000ကျော်ရှိနေပြီးနိုဝင်ဘာလကုန်ထိကောက်ခံသွားမယ်လို့လည်းပတ်ဝန်းကျင်အရေးလှူရှားသူတွေကပြောပါတယ်။ARA လပိုင်းတွေဟာမြန်မာ၊အင်ဒိုနီးရှားနဲ့လာအိုနိုင်ငံတွေမှာတွေ့ရပြီးမြန်မာနိုင်ငံမှာတော့ ARA မြစ်၊ရခိုင်ကန်ယိုရန်၊တနင်္လာကန်ယိုရန်နဲ့ ARA မြဝချုံဘော်တို့မှာကျဆားကြပါတယ်။တရားမဝင်ဖမ်းဆီးမှုတွေနဲ့ထင်းထင်းဆောက်ရှောက်မှုအားနည်းချက်တွေကြောင့်မကြသေးခင်နှစ်တွေကစပြီးရှားပါ ARA လပိုင်းတွေရော့ပါလာရမှာဒီနှစ်လယ်ပိုင်းထိရရှိထားတဲ့အချက်လက်တွေကမြန်မာနိုင်ငံမှာကောင်းရင်80လောက်ကျန်ရှိနေသေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်ထောက်အောင်ခင်ဗျာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။